အခုဆက်ပြီးတော့ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးစိတ်ကျန်းမာရေးအတွက်ဆက်ရောဂါအထူးကုဆရာဝန်ကြီးနဲ့မေးမြန်းထားတာကိုကျွန်မစုမျက်မှောင်ကတင်ပြပါမယ်။ COVID-19 ရောဂါကြောင့်စိုးရိမ်ကြောင်ကြောင်မှုဖြစ်တာဟာတာမန်ဖြစ်လေရှိတဲ့အတွက်လူတိုင်းမှာရှိတဲ့ခန္ဓာရည်စွမ်းအားကိုပိုကောက်အောင်လုပ်ပြီးတော့စိုးရိမ်မှုတွေကိုကျော်လွှားနိုင်တယ်လို့ရန်ကုန်ဆေးသက္ကသိုလ်တင့်နဲ့နှစ်ကဂုံနူးဆောင်ပါမောက်ခဖြစ်တဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဆက်ရောဂါဆရာအထူးကုဆရာဝန်ကြီးဒေါက်တာရေမန်တင့်ဝေကပြောပါတယ်။COVID-19 ကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်ဘယ်လိုစိတ်ထားသင့်လဲဆိုတာကိုဒေါက်တာရေမွန်တင့်ဝေနဲ့မေးမြန်းထားပါရရှင်
။ဟိုအကျဉ်းမီးအဖြစ်ပြောမယ်ဆိုတော့လူတွေကစိုးရိမ်တာတို့ကြောက်ကြတာတို့အဲ့ဒါမျိုးရှိတယ်ပေါ့။ဒါပေမဲ့လည်းပဲဟိုကျွန်တော်စိတ်ရောဂါအထူးကုဆရာဝန်နဲ့တော်လည်းကောင်းဒီလို disaster psychiatry ပေါ့လေ။ဘေးကွာကြောက်တဲ့လူတွေမှာဖြစ်ပျက်တဲ့စိတ်ရောဂါနဲ့ပတ်သက်တဲ့အထူးစိတ်ဝင်စားတဲ့လူတယောက်တွေနဲ့ပေါ့နော်။ psychiatry တယောက်တွေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီလိုစိတ်ဥပမာကြောက်ကြမှုရှိတာဟာတာမန်အများအားဖြင့်တော့တာမန်လို့ပဲယူဆရပေါ့နော်။ဘာလို့လဲဆိုတော့ဒါဟိုကျွန်တော်လူနာတွေလည်းကျွန်တော်ပြောပါတယ်။ဒါတိုင်မှုဖြစ်တယ်ဆိုလို့ရှိရင်သူတယောက်တည်းဖြစ်တာမဟုတ်ဘူးအများနဲ့ဖြစ်နေတာပေါ့လေ။ဒါ fear response လို့ခေါ်တာပေါ့။ fear response ဆိုတာကကြောက်ကြပေါ်တာပေါ့ဆိုးရိမ်ပေါ်တာပေါ့။အဲ့လိုကြောက်ကြမှုတွေရှိမှဆိုးရိမ်မှုရှိမှသူကစီကံလိုက်နာမှာတို့ဒီယောဂအကြောင်းကိုသိကြနာတို့ယောဂနဲ့ပတ်သက်ပြီးဘယ်လိုကာကွယ်ရမလဲ။ဘယ်လိုဆုံးရှုံးရမလဲ။ဘယ်လိုကျူးထောင်မလဲဆိုတာမျိုးတွေဒီပြီးတော့သူကမိမိကိုလည်းကာကွယ်မယ်ကိုပြီးသားစီကိုတခြားလူကိုကာကွယ်ပေးတဲ့အနေထားရှိတာပေါ့အဲ့လိုသာမကြောက်ကြဘူးဆိုလို့ရှိရင်လည်းပဲသူကပစုထိုးဖြစ်တဲ့လူတွေအများကြီးရှိတယ်ပေါ့နော်အဲ့တော့တာမန်အဖြစ်ပြောမယ်ဆိုဒီလိုဟာမှ response ကဟိုတာမန် reaction ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါကိုဟိုအင်္ဂလိပ်စကားနဲ့ပြောမယ်ဆိုတော့ pathologize ဘယ်လိုရှိမှာပေါ့နော်ယောဂါကြီးလို့ကျွန်တော်တို့ကမပြောချင်ဘူးလူမှာခန္ဓာကြီးစွမ်းအားဆိုရှိပါတယ် resilience ဆိုရှိပါတယ်အဲ့တော့ကိုယ်မှာရှိတဲ့ resilience ကိုပြောထောင်ခြင်းအားဖြင့်ကိုယ်မှာရှိတဲ့ strength ကိုတိုးတက်မှုရှိအောင်လုပ်ရှင်းအားဖြင့်ကိုယ်မှာရှိတဲ့ coping strategy ကိုကိုယ်ပိုပြီးကောင်းအောင်လုပ်ရှင်းအားဖြင့်အဲ့ဒီအခြေအနေအခက်အခဲကိုကျော်လွှားနိုင်ပါတယ်။ဒါပေမဲ့အဲ့လိုဖြစ်တဲ့အချိန်မှာပဲငိုရဲကွာတက်ခံရှိတဲ့လူတို့စိတ်ကြမ်းမာရေးချိုးတဲ့လူတို့အသက်အရွယ်ကြီးနေတဲ့လူတို့အဲ့ဒီမှာသူဆိုးရိမ်စိတ်ကပိုကဲပြီးတော့လွန်ခဲတဲ့အမျိုးတွေဖြစ်တတ်တယ်ခင်ဗျာ။အဲ့လိုမျိုးဆိုတော့ဒီမှာစိတ်ကြယောဂါဆိုတာလည်းဖြစ်နိုင်တယ်။နောက်တစ်ခါကျတော့ဒီ anxiety ဆိုတာကိုဆိုရီပူပန်တဲ့ယောဂအဲနောက်ပြီးတော့ panic disorder ဆိုတာကဆိုရီပူပန်မှုလွန်ကဲတဲ့ယောဂအဲ့လိုမျိုးတွေဖြစ်နိုင်တယ်လူကမအိတ်နိုင်မစားနိုင်ဖြစ်တာပဲဖြစ်တယ်ဖြစ်နိုင်တယ်တခါဟိုစိတ်ဓာတ်အားဖြင့်ကျဆင်းသွားတာအညစ်ညူးသွားတာဒါလည်းဖြစ်နိုင်တယ်ပေါ့လေ
နောက်တစ်ခုမေးချင်တာတော့ဗောနောအခုလိုကာလမျိုးမှာဒီအိမ်ထဲကအိမ်ပြင်မထွက်ရကန့်သက်ချက်တွေကြောင့်မလို့အိမ်တွင်အကျန်းဖတ်မှုတွေပုံများလာတယ်ဆိုပြီးတော့ကုလသမဂ္ဂကလည်းတတိပေးထားတာရှိပါတယ်။အဲ့တော့အကျန်းဖတ်တတ်တဲ့သူနဲ့အတူရှိနေတဲ့သူမျိုးတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးအကျန်းပေးကြပါလဲရှင်
။အကျန်းဖတ်တဲ့လူတွေကတော့သူငိုရဲကော်တဲ့ကျန်းကျန်းတဲ့သူဖြစ်ခြင်းလည်းဖြစ်မယ်။ဒါမှမဟုတ်သူကိုယ်တိုင်လည်းစိတ်ဖြည့်စည်းလို့ပေါက်ကွဲလာလို့သူကသူမထိန်နဲ့လို့ဒီအချိန်မှာဟိုကျန်းကျန်းလာဖြစ်ရင်ဖြစ်မယ်။ဒါမှမဟုတ်သူမှာအခန်းယောဂအခန်းရှိလို့လည်းဖြစ်ရင်ဖြစ်မယ်။စိတ်နဲ့ပတ်သက်တဲ့ယောဂမျိုးတစ်ခုရှိတယ်။ဒါပေမဲ့စိတ်ဖြည့်စည်းမှုကျန်းကျောက်သူကအဲ့ဒါကိုပေါက်ကွဲတဲ့အနေနဲ့သူမှာအမှားတော့မူကြောတာပေါ့လေအဲ့ဒါကိုရှိတယ်ဘလို့ပဲဘာကြောင့်ကျောင်းပြည်သူဖြစ်ဖြစ်ဒီဟာကိုအကျန်းဖြစ်ကိုခံစားတဲ့လူကတော့ trauma ရောက်စိတ်ထန်အရပေါ်တာပေါ့လေစိတ်ထန်အရတဲ့လူအနေနဲ့ကတော့သူ့ကိုကျွန်တော်တို့ကဖေးမဆောင်ရှောက်ပေးဖို့လိုတယ်သူကအဲ့လူဒါလည်းသူ့ရဲ့ဥမာဟိုဖြစ်မှုဖြစ်ဖြစ်ပဲเนาะသူဖြစ်တဲ့ဒီတဲ့လူလည်းဖြစ်ဖြစ်ပဲအဲ့တော့သူ့အနေနဲ့ကတော့နံပါတ်1ကတော့နားလည်မှုရှိရပဲဥစားကဒီအကျန်းဖြစ်မှုကဘယ်ကလာလဲပေါ့နော်အဲ့တော့နံပါတ်1ကတော့ကျွန်တော်တို့အနေနဲ့အကျံပေးချင်တာတော့အကျံဖက်မှုခံရတဲ့လူကတော့ကျွန်တော် reporting လုပ်ရပါလိမ့်မယ်။ယောဂါကြောင့်ဖြစ်တာပဲဖြစ်ဖြစ်ဟိုတခြားသူ့မှာပေါက်ကွဲမှုဖြစ်ကြောင်းဒါပဲဖြစ်ဖြစ်ဂျုံဂျုံရေးအတွက်ဆရာဝန်ဆရာမတွေကိုတော်လကောင်းသက်ဆိုင်ရာအာဏာပိုင်ကိုတော်လကောင်းပူလစ်ကိုတော်လကောင်းသူအကြောင်းကြားပါလိမ့်မယ်။တခြားလေကြတော့ဒီဥစားမျိုးဟာကိုယ်ကိုယ်တိုင်ကြိမ်ကြလို့မရနိုင်တဲ့အနေအထားမှာရှိတယ်။အဲ့တော့ကိုယ့်ရဲ့ safety ပေါ့လေအတွက်ကိုအကြောင်းကြားပဲ။နံပါတ်1ကလည်းအဲ့လိုကြောင်းကြားခြင်းအဖြစ်နဲ့အကျန်းဖက်တဲ့လူပါလည်းပဲအကူအညီရရှိနိုင်ပါတယ်။ဘာကြောင့်သူကတကယ်လို့သာယောဂအရာသူဖြစ်နေဆိုလို့ရှိရင်လည်းသူ့ကိုချက်ချင်းကျွန်တော်တို့က assess လုပ်လို့ရတယ်ဆေးကိုခေါ်သွားလို့ရတယ်သူ့ကိုထိန်းသိမ်းထားပြီးတော့မှဒီကောင်းဒီကြီးကုသပေးလို့ရတယ်။အဲ့လိုသာအချိန်ပြည့်ဘယ်လိုလုပ်ရှင်လဲလက်လုံမှုတွေဖြစ်သွားပြီးတော့ဆုံးမမှုတွေတောင်းတစ်ချိန်မှာဘယ်လိုမှပြန်ပြေးလို့မရတယ်ကျေးဇူးပူရဖြစ်နေမှာ
ဟုတ်ကဲ့ပါဆရာဆိုနောက်တစ်ခုကကျတော့ဒီဩစတြေးလျအပါအဝင်ပေါ့နော်နိုင်ငံတချို့မှာအခုဒီဟိုကန့်သက်အရင်တော့ကတော့ဒီကိုဗစ်ကြောင့်မို့လို့ကန့်သက်ထားတဲ့ကန့်သက်ချက်တွေရှိတယ်ဒါပေမဲ့အခုကျတော့ပြန် short ပေးနေပါပြီဆိုတော့အဲ့လိုမျိုး ဟို shop ပြီးနေတဲ့အချိန်မှာလည်းအပြင်ထွက်ရမှာကိုစိုးရိမ်နေကြတဲ့သူတွေလည်းရှိပါတယ်ဟာထွက်သွားလို့ရှိရင်ယောဂါများကူးလာမလားတော့အဲ့ထက်မှမှတချို့တချို့ကလည်းမဖြစ်မနေကိုကအလုတ်သွားနေရတဲ့ခါကျတော့အကိုအများဒီအလုတ်ကနေယောဂါကူးမလားဆိုတော့စိတ်ဒုက္ခရောက်နေကြသူတွေရှိတယ်ပေါ့လေဆိုတော့အဲ့လိုလူမျိုးတွေရောစိတ်သက်သာရာရအောင်ဆရာအနေနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ပမာအနေနဲ့လူကတော့စိုးရိမ်ပါပဲခင်ဗျတချို့ကြတော့လေပဲကျွန်တော်စောစောပြောလို့အခန်းရှိပြီးတော့ကိုယ်ငကိုယ်လေးကဒီ anxiety ယောဂါရှိတယ်လူတွေရှိတယ်နောက်ချို့ကြတော့လေပိုးစီးပြီးဆိုတော့အိုးတွေကိုကတ်လာပြီးတော့ကိုမယောဂါဖြည့်စည်းလာမယ်လို့ငကိုယ်တွေကကြောက်ကြတဲ့လူတွေရှိတယ်ယောဂါအရာရှိတယ်အဲကိုဗစ်ယောဂါကြတော့ပိုးဆိုးပြီးတော့အဲ့လူတွေကမထွက်ရဲမသွားရဲမထီရဲမကန်ရဲဆိုတာအထီးဖြစ်သွားတဲ့အနေအထားရှိတယ်အဲ့လူကဘလို့မှအပြင်းသွားတာကိုသူ့မှာကြောက်ကြပြီးတော့ပိုးပြီးတော့သူ့ရဲ့ယောဂါဖြည့်စည်းတဲ့လက္ခဏာတွေပြတယ်ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ဒီလူတွေကိုကျွန်တော်တို့ကအနေနဲ့ကတစ်ခါပြန်ပြီးတော့ကျွန်တော်ပညာပေးရမှာပေါ့လေတိကျတယ်မှန်ကန်တဲ့ information ပေါ့လေသူတို့ပေးရမှာပေါ့လေအများသောအားဖြင့်ကာယောဂဖြစ်တဲ့ကာလမှာ social media ကိုကြည့်ခြင်းအားဖြင့်ပိုပြီးကြောက်ကြလို့ရှိတယ်အဲ့ဒီအတွေးတွေမှားတဲ့အတွက်ကြောင့်လည်းပဲကိုယ်မှပိုပြီးတော့ဖြည့်ဆည်းမှုခံရတယ်အဲ့တော့အကြံပေးချင်တာကတော့ဒီလိုညမှာတိကျတဲ့ information ရအောင်ယူပါကြမ္မာဤဌာနတို့ WHO ကပေးပို့တဲ့ message တို့နိုင်ငံတော်အစိုးရအနေနဲ့ထုတ်ပြန်တဲ့ကြေညာချက်တို့အဲ့ဒါလေးတွေကိုပဲတိတိကျကျ information ကိုယူပြီးတော့မှန်ကန်တဲ့information ရပြီးတော့အဲ့ပုံမှာဆောက်ပြီးလို့ရှိရင်တော့ကိုယ့်ရဲ့စိတ် PC ဘာနည်းနည်းယောနင်းတန်တော့ယောနင်းသွားမျိုးဆိုတော့ကျွန်တော်တို့အားတော့ကြံပေးချင်ပ
ါ Australia နိုင်ငံ Sydney မြို့ကဆက်ယောဂါဆိုင်ရာအထူးကူဆရာဝန်ကြီး Dr. Raymond Tin ကိုကျွန်မဆုမျက်မော်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်